တို့မနေ့ကကနေပြီးတော့ကြေညာချက်တောင်ထုတ်ပါတယ်ဟုတ်ဘာလို့ထုတ်တာလဲရှင
်ကျွန်တော်တို့အစလူခွင့်ရေးကော်မရှင်ကနေပြီးတော့ဒေါ်မင်းမြင့်အေးပါဝင်ဒေါ်မီတက်ဦးဒေါ်ခင်မီစီစားတဲ့၃ယောက်ကိုလက်ပံမှာကြောင်းသားတွေညင်ညာသောစီတန်းဆန္ဒပြတဲ့ကိစ္စမှာအကြံပေးမဖြစ်ခင်မို့အတွက်ဖျားမှာဝေပြူဆူတောင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထောင်ရံနေချမှတ်ထားတဲ့ကိစ္စကိုပယ်ပြဲပြီးတော့အ мян ဆုံးလွတ်ပေးဖို့အတွက်ရေးဖို့မြစ်တရကန်ကထုတ်ပြန်ဖြစ်ပါတယ
်ဝေပြူဆူတောင်းတာကိုဒီလိုပဲအရေးယူလို့ရလားရှင
်အမှန်တော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာကတော့နိုင်ငံသားတွေရဲ့ခွင့်ရေးတွေနဲ့ပတ်သက်လို့ပုံမှန်354မှာအတည်လင်းကြရန်ထားပါတယ်နိုင်ငံသားတိုင်းဟာမိမိတို့ရဲ့သာနာထုတ်ဖို့ခွင့်လွတ်လပ်စွာပြောဆိုခွင့်ရည်တာခွင့်စတာတွေကိုဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့လက်နဲ့မပါဘဲငြိမ်းချမ်းစွာဆန္ဒပြတယ်ဆိုလို့ရှိရင်ဆန္ဒပြနိုင်တယ်ဆိုပြီးပြဋ္ဌာန်းထားတဲ့အတွက်ဒီလိုမျိုးငြိမ်းချမ်းစွာစီတံနဲ့နေပြီးတော့ဖျားဟုတ်သွားပြီးဝေပြုဆူတောင်းတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကငြိမ်းချမ်းစွာစီတံနဲ့လေဥဒီဆက်ရှင်နဲ့အရေးယူခြင်းအမှားရွေးနေငြိမ်းချမ်းစွာစီတံနဲ့လေရင်းဆိုင်ဥဒီပုံမှန်ဆက်ရှိကလည်းဖွဲ့စည်းပုံအခြေခံဥဒီမှာပါတဲ့ပြဋ္ဌာန်းချက်ကိုကျော်လွန်ပြီးတော့ပြဋ္ဌာန်းထားတဲ့အချက်ဖြစ်တယ်ဆိုတော့ထောက်ပြပြီးတော့ပြန်လည်လွှတ်ပေးဖို့အတွက်တောင်းဆိုခြင်းဖြစ်ပါတယ်
မိတိလာမြို့မှာဆိုလို့ရှိရင်မြို့ကလည်းသူ့အာကိုရယ်မြို့ကလည်းသူ့ကိုတိတယ်ရွေးကောက်ပွဲကလည်းနီးနေတော့ဒေါ်မင်းမြင့်ကြီးကိုအခုလိုပြစ်ဒဏ်နဲ့ချမှတ်လိုက်တဲ့ကိစ္စဟာရွေးကောက်ပွဲဝင်မဲ့ကိစ္စကိုအနှောက်အယှက်ပေးတဲ့ပုံစံရောက်တယ်လို့တချို့ကပြောပါတယ်အဲ့လိုယူဆလို့ရလားရှင
်ဟုတ်ကဲ့ပါအဲ့ဒီလိုယူဆမယ်ဆိုရင်လည်းယူဆနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေသခံပြည်သူလူထုနဲ့မိတိလာမြို့နယ်မှာရှိတဲ့လူရှားတက်ကြွသူတွေကလူမှုအဖွဲ့အစည်းတွေတော်တော်များများရေကဒေါ်မင်းမြင့်ကိုထောက်ခံကြတာဖြစ်တယ်အဲ့တော့ဒီလူမျိုးဝင်ရောက်ရွေးချယ်ခံနိုင်ခြင်းမပြုအောင်လို့အနောက်ရှက်ပြုတယ်လို့ပဲကျွန်တော်တို့အနေနဲ့ယူဆပါတယ်ဒီရွေးကောက်ပွဲမှာတော့ဒေါ်မင်းမြင့်ဝင်ရောက်ရှင်ပြိုင်ခြင်းမပြုနိုင်အောင်လို့ပဲအာဏာပိုင်တွေကယခုလူမျိုးစီမံဆောင်ရွက်တယ်လို့ကျွန်တော်တို့ထင်မြင်ယူဆပါတယ
်ဒေါ်မင်းမြင့်ကပြည်သူအကျိုးဆောင်ကွန်ရက်အဖွဲ့ကိုဖွဲ့ထားပြီးတော့လယ်သမားအရေးနဲ့လုပ်နေပါတယ်အဲ့တော့သူ့ကိုဒီလိုအရေးယူတာကလယ်သမားအရေးတွေလုပ်နေတာနဲ့ရောဆက်ဆက်တယ်လို့ပြောလို့ရလားရှင
်အမှားတော့ဒီတောင်သူလယ်သမားအရေးတွေမှာဒေါ်မင်းမြင့်ပါဝင်ပတ်သက်တယ်ဆိုတာလည်းနင့်နာတဲ့တောင်သူလယ်သမားကနေလာရောက်ပြီးတော့အခုညီတောင်းတဲ့အတွက်တွားရောက်ပြီးတော့အာဏာပိုင်တွေနဲ့ညှိနှိုင်းပြင်ဆင်ပြတာပဲဖြစ်ပါတယ်အဲ့တော့အဲ့ဒီလိုမျိုးပိုင်နေကျူးလွန်မှုအကျိုးပြည့်စုံမှုစတာတွေကိုကျူးလွန်ခဲ့တဲ့အထောက်အထားကျွန်တော်တို့မတွေ့ရပါဘူးဒါပေမဲ့လည်းဒီတောင်သူလယ်သမားတွေကိုစားပြောဆိုဆွေးနွေးတဲ့အတွက်ကိုဒေါ်မင်းမြင့်ကိုမိတိလာမျိုးနဲ့တရားရုံးကနေပြီးတော့ထောင်ဒဏ်2လချမှတ်ထားပြီးသားဖြစ်တယ်အခုတခါညီညာဆိုတာစီတန်းလေးလေးဥပဒေပုံမှန်ဆက်ရှိရရနောက်တခါထောင်ဒဏ်4လထပ်မံချမှတ်ထားတာဖြစ်တယ်အယူခံတက်တဲ့အခါမှာတော့ထောင်ဒဏ်ကိုလျှော့ပေါ့ပြီးတယ်လို့ကျွန်တော်သိရတယ်တိုးတော်လည်းပဲဒေါ်မင်းမြင့်ကိုဆွဲဆိုထားတဲ့ပြည်မှုတွေကနေပြီးတော့အများဆုံးလုပ်ပေးဖို့ပေါ့နော်ရေးပေါ်မြစ်တရားကန်စာထုတ်ပြန်ပြီးတော့တောင်းဆိုရခြင်းဖြစ်ပါတယ်
ကျေးဇူးတင်ပါတယ်